ဗြိတိန်နိုင်ငံကလက်ရှိအနာရကွန်ဆာဗေးတစ်ပါတီတွင်ကျင်းပတဲ့ရွေးကောက်ပွဲမှာဘော်ရစ်ဂျွန်ဆန်အနိုင်ရသွားပြီဖြစ်တာကြောင့်သူဟာဗြိတိန်ရဲ့ဝန်ကြီးချုပ်အသစ်ဖြစ်ကြောင်းပါတီကဒီကနေ့ကြေညာလိုက်ပါတယ်။ဒီနေ့လနေ့ညမှာပြီးဆုံးသွားတဲ့မဲဆန်ဒါပြေးပွဲမှာမဲရလ66ရာခိုင်နှုန်းရရှိခဲ့တဲ့ဘော်ရစ်ဂျွန်ဆန်ကမဲရလ34ရာခိုင်နှုန်းရရှိခဲ့တဲ့လက်ရှိနိုင်ငံသားရဲ့ဝန်ကြီးဂျယ်ရမီဟန့်ကိုအနိုင်ရလိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရကြောင်းကြေညာချက်ထွက်လာပြီးတဲ့နောက်မှာတော့မစ္စတာဂျွန်ဆန်ကတိုင်းပြည်စည်းလုံးရေးနဲ့တိုးတက်အောင်မြင်မှုတွေအတွက်ရှေ့တိုးလှုပ်ဆောင်သွားမယ်လို့ပြောပါတယ်။ဒါအပြင်အော်တိုဘားလ31ရက်နေ့မှာဥရောပသမဂ္ဂကနေဒီတိန်နိုင်ငံခွဲထွက်ဖို့လှုပ်ဆောင်သွားမယ်လို့ဂရီးပြုပြောဆိုသွားသလိုပညာရေးအခြေခံအဆောက်အုံနဲ့ရဲတပ်ဖွဲ့ကိုအားပေးမြင့်တင်ပြီးနိုင်ငံပေါင်းစည်းရေးလှုပ်ဆောင်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ဘော့စ်ဂျွန်ဆန်ဟာမနေ့ပြန်ပုတ်ထုတ်နေမှာတော့ဝန်ကြီးချုပ်ထရေဇာမေထံကတရားဝင်ရာထူးပြောင်းလဲလက်ခံရယူတော့မှာပါ။ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ရေးကိစ္စဆွေးနွေးညီနိုင်မှုတွေအချိန်ကြီးမအောင်မမြင်ဖြစ်ခဲ့တဲ့အတွက်ဝန်ကြီးချုပ်မေယာရုကနှုတ်ထွက်သွားတာဖြစ်ပြီးဝန်ကြီးချုပ်တစ်မရွေးချယ်ခင်စကြာယာယီတာဝန်ယူပေးထားတာဖြစ်ပါတယ်။ဝန်ကြီးချုပ်မေအနေနဲ့နိုင်ငံနဲ့ပါတီပေါ်သူမတူအောင်ထားဆောင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းမစ္စတာဂျွန်ဆန်ကသူ့မိန့်ခွန်းထဲမှာထပ်တင်ပြောဆိုခဲ့ပါတယ်။ဘော့ရစ်ဂျွန်ဆန်ဝန်ကြီးချုပ်ကြီးရွေးချယ်ခံရတဲ့အတွက်ဝမ်းမြောက်ဂုဏ်ယူကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းတွစ်တာကနေရေးသားခဲ့ပါတယ်။